ထောင်းမစဲရွေးကောက်ပွဲအတွက်ဝင်ရောက်ရှင်မြိုင်မဲကိုစလဲလောင်းရွေရဲ့မဲဆွဲစီယုံကြီးကာလပထမဦးဆုံးနေ့မှာကယောဂကာကွယ်ရေးစီမင်းတွေကိုလိုက်နိုင်ရမှာအားနည်းနေတယ်လို့ရွေးကောက်ပွဲဆောင်ကြည့်သူတွေကထောက်ပြနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါ လူဝဲမှာရှိနေမှာကျမမယ်အထွေထွေရွေးကောက်ပွဲအတွက်မဲဆွဲစီယုံကြီးကာလရပောင်း60ဟာဒီကနေ့မှစတင်လာပါပြီ။ကယောဂကာလမှာမဲဆွဲစီယုံရမှာဖြစ်လို့ဒီလုပ်ငန်းတွေကိုဆောင်ရွက်ရမှာလိုက်နာရမယ့်အချက်တွေကိုကျမအင်းနဲ့အားကစားဝင်ကြီးဌာနကချမှတ်ပေးထားပြီးမိမိနေအိမ်တွင်သာနေထိုင်ရေးအစီအစဉ်သတ်မှတ်ထားတဲ့မြို့နယ်အတွင်းမဲဆွဲစီယုံတာလုံးဝမလုပ်ဖို့ကိုလည်းတားမြစ်ထားပါတယ်။အခုလိုကယောဂထိ ဒီနေ့ကျွန်တော်တို့ရဲ့ပုံစံမှာကျမ်းမာရေးဌာနညွှန်ကြားချက်တွေပေါ်လိုက်နာမှုအားနည်းနေတာတွေရှိနေတယ်လို့ရွေးကောက်ပွဲပညာပေးလှူရှားမှုအဖွဲ့တစ်ခုဖြစ်တဲ့ပြင်စမမန်နိုင်ရဲ့ဒါရိုက်တာဦးနေဝင်နိုင်ကပြောပါတယ်။
လက်လက်မဲဆွဲစည်းရုံးရမှာနိုင်နိုင်ရမယ့်အချက်တွေလူစုလူဝင်မဖြစ်စေဖို့ကိုအဓိကဦးတည်ဆောင်ရွက်ဖို့စီပေးထားပါတယ်။အဲ့ဒါအပြင်မဲဆွဲစည်းရုံးရေးကာလတခြားလုံးမှာတအုပ်နဲ့တအုပ်အနေဆုံး6ပြည်ကွာရှိနေဖို့နဲ့နေရာအခြေဝန်ပေါ်မူတည်ပြီးလူ50ထဲမပူဘဲဆောင်ရွက်ရမယ်လို့လည်းကန့်သတ်ထားပါတယ်။မဲဆွဲစည်းရုံးရေးဆောင်ရွက်သူတွေအားလုံးကျမ၏ညွှန်ကြားချက်တွေကိုလိုက်နာဖို့လိုတ
ဒီနေ့ကပထမဆုံးနေ့အနေနဲ့တော့ဒီလူလူကြားထဲမှာကိုယ့်ပါတီဝင်နေတဲ့ပဲသူတို့ဘယ်လိုလုပ်မယ်ဆိုတာမျိုးလောက်ပဲဒီပါတီကိုယ်စားလှယ်တယောက်ပဲအစည်းအရုံးကြီးမဲဆွဲပွဲလို့ဘာလို့အဲ့လိုတတ်တတ်တီးတန့်ဖိတ်တာမျိုးတော့ဒီနေ့မတွေ့သေးဘူးရှင်ဟုတ်ကဲ့ကျမအရင်ပြောကြားချက်တွေကိုစီယုံကြီးလှုပ်ရှားသူတွေတိုင်းနိုင်ငံမှာမဟုတ်ပဲကိုအားပေးမဲ့ပါတီနဲ့ကိုယ်စားလှယ်လောင
ွယ်မရှိပါဘူးဟုတ်သွားပါလားအဲ့ဒီနေရာမှာတခုပြောချင်တာကတော့တွေ့ရှိတခုတည်းဟာဆိုရင်ယောဂကိုမကောက်ွယ်နိုင်ပါဘူးတွေ့ရှိရဆိုလို့ရှိရင်မျက်လုံးကိုယောဂကပိုးပါတဲ့အဲ့ဒီအဆက်မုံတွေမဆင်အောင်သာကောက်ွယ်သေးတာဖြစ်ပါတယ်အဲ့ဒါဆိုတော့ mask ကိုတွေ့ရှိရောတတ်ထားခြင်းကအကောင်းဆုံးပါပဲဘယ်လိုမှမဖြစ်နေတာမှာ mask ကတော့မဖြစ်မနေတတ်ရမှာဖြစ်ပါတယ်တွေ့ရှိတခုတည်းနဲ့ဒီလိုပေါ့နော်တက်ပြီးတော့သွားလာလုကင်နေတာဆိုယောဂပိုးမကောက်ွယ်နိုင်ဘူးဆိုတဲ့အကြောင်းကိုပြောချင်ပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလာမယ့်အထွေထွေရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးကာလကိုဒီကနေ့ကစပြီးနိုဝင်ဘာ6ရက်ည12နာရီအထိခွင့်ပြုထားပြီးတော့ကိုဗစ်ကာလမှာထုတ်ပြန်ထားတဲ့ကျန်းမာရေးလမ်းညွှန်ချက်တွေကိုအထူးအလေးထားလိုက်နာဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။လာမယ့်ရွေးကောက်ပွဲအတွက်သတိပုဂ္ဂလနဲ့နိုင်ငံရေးပါတီ90ကျော်ကလွှတ်တော်ကိုယ်စားလှယ်လောင်း6969ရာဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။